မြန်မာနိုင်ငံမှာအစွန်းရောက်မျိုးသားရေးဝါဒကြီးထွားလာများကိုတနိုင်ငံလုံးအတိုင်းအတာနဲ့တွေ့နေရပြီးဒါဟာမကြာခင်မှာကျင်းပဖို့ပြင်နေတဲ့ရွေးကောက်ပွဲအတွက်လုံခြုံစိတ်ချမှုကိုထိခိုက်စေနိုင်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးဗီဂျင်းနမီယာကပြောကြားခဲ့ပါတယ်။အောက်တိုဘာလ22ရက်နေ့ကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာလူမှုရေးလူအခွင့်အရေးနဲ့ယဉ်ကျေးမှုဆိုင်ရာတတိယကော်မတီရှေ့မှောက်မှာမြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေကိုတင်ပြတဲ့အချိန်မှာသူကဒီလိုပြောကြားခဲ့တာပါ။အပြည့်စုံကိုဒေါခင်မျိုးသက်ကပြောပြပေးမှာပါ။
မြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေနဲ့ပတ်သက်ပြီး2014ခုနှစ်ဩဂုတ်လကနေ2015ခုနှစ်ဩဂုတ်လအတွင်းဆန်းစစ်ချက်တွေကိုကုလသမဂ္ဂအတွင်းမှချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေး VJ နမ်ဘီယာကအစိုးရခန်းစားတင်သွင်းရမှာနိုဝင်ဘာလ10ရက်ကျင်းပဖို့လုပ်နေတဲ့ရွေးကောက်ပွဲနဲ့ဒီမိုကရေစီလုပ်ငန်းစဉ်တွေနိုင်ငံတွင်းကကွဲပြားနေတဲ့အတိုင်းဝိုင်းနဲ့လူ့အခွင့်အရေးအခြေအနေတွေအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားငြိမ်းချမ်းရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးအပိုင်း၃ပိုင်းခွဲပြီးတင်ပြခဲ့တာဖြစ်ပါတယ်။မကြာခင်ကျင်းပရမယ့်ရွေးကောက်ပွဲတည်တည်ငြိမ်ငြိမ်ကျင်းပနိုင်ရေးကိုထိခိုက်စေမယ့်အမုန်းစကားပြန့်ပွားနေတာနဲ့အစိုးရအမျိုးသားရေးဝါဒနိုင်ငံတွင်းထိထွားလာနေတာကိုစိုးရိမ်တကြီးတွေ့နေရတယ်လို့မစ္စတာနမ်ဘီယာကပြောပါတယ်။
The rising influence of ultra-nationalist elements and the spread of anti-Muslim fear-mongering.
ဆွေအမျိုးသားရေးဝါဒနဲ့မွတ်စလင်ဆန့်ကျင်ရေးကြီးမားလာမှုတွေနဲ့အတူအမုန်းစကားတွေပြန်ပွားလာနေတာအတွက်အထူးစိုးရိမ်ပါတယ်။အထူးသဖြင့်ရခိုင်ဒေသမှာတွေ့နေရပါတယ်။ကုလသမဂ္ဂရဲ့လူခွင့်ကိုယ်စားလှယ် Miss Yanhee Lee ကိုဒီနေ့အစောပိုင်းမှာစော်ကားပြီးပြောခဲ့တဲ့အတွက်နိုင်ငံတကာကပေါ်ပေါ်ထင်ထင်ရှုချပစ်တင်တာတွေခံခဲ့ရပါတယ်။နိုင်ငံတွင်းမှာတချို့ဘာသာရေးအဖွဲ့အစည်းတွေကခေါင်းဆောင်တွေကိုယ်တိုင်ကကိုယ့်ဘာသာရေးကိုထိခိုက်စေတဲ့အပြုအမူအပြောအဆိုတွေလှုပ်ဆောင်နေကြကိုတွေ့ရသလိုပြည်ကြဲလာအတွင်းအမုန်းစကားပြန်ပွားလာတာကိုတနိုင်ငံလုံးအတိုင်းအတာနဲ့တွေ့လာရပါတယ်။ဒါဟာစိတ်ချလုံခြုံမှုရှိတဲ့ရေကောက်ပွဲဖြစ်စေမယ့်အလားအလာကိုထိခိုက်စေပါတယ်။ဒါအပြင်2008ဖွဲ့စည်းပုံကဘာသာရေးကိုအဆုံးမချရဘူးလို့ချမှတ်ထားတာမို့ဒါကိုပါတီနိုင်ငံရေးသမားတွေနဲ့ဖုံးနှော်ကြီးတွေပါမကြံလိုက်နာဖို့လိုပြီးတကယ်လို့မလိုက်နာခဲ့ရင်ရေကောက်ပွဲကိုထိခိုက်စေနိုင်တဲ့အပြင်လူဖွဲ့စည်းအတွင်းပါတည်ငြိမ်မှုကိုပြတ်ပြားစေနိုင်ပါတယ်
။ပါတီပေါင်း90ကျော်ပါဝင်ရှင်တိုင်းမဲ့ရေကောက်ပွဲအတွက်နိုင်ငံတကာအဖွဲ့တွေနဲ့ပြည်တွင်းစောင့်ကြည့်သူတွေကိုရွေးကောက်ပွဲကော်မရှင်ကစောင့်ကြည့်လေ့လာခွင့်ပြုထားပြီးပွင့်လင်းလက်လက်မှုရှိစေဖို့အတက်နိုင်ဆုံးစူးစမ်းနေတာတွေ့ရတာမို့ကျေနပ်ပေမဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးစိန်ခေါ်မှုတွေကတော့ကြီးကြီးမားမားရှိနေသေးတယ်လို့လည်းပြောပါတယ
်။ Serious challenges remain in both substance and process with regard to the
ရွေးကောက်ပွဲနဲ့ပတ်သက်ပြီးအနှစ်သာရပိုင်းမှာရောလုပ်ငန်းစဉ်မှာပါစိန်ခေါ်မှုကကြီးကြီးမားမားရှိနေသေးဆိုတာကိုတွေ့ရပါတယ်။မဲပေခွင့်တဲ့ချရုပ်သိမ်းတာတွေတွေ့နေရပြီးဒါဟာလူနည်းစုတွေနဲ့ဘာသာရေးအဖွဲ့တွေအထူးသဖြင့်ဂျလိုင်လာတုန်းကယာယီလက်မှတ်ထုတ်ပေးတာကိုပြန်ရုပ်သိမ်းတာဟာတကယ်ပြဿနာတရားဖြစ်နေတာပါတချို့မြို့နယ်တွေမှာဆိုရင်ရွေးကောက်ပွဲမှာဝင်ရောက်ဆင်ပြိုင်မဲ့လူတွေကိုစည်စည်ရာရာမစည်စည်ပဲဝင်ပြိုင်ဖို့လူအချက်တွေနဲ့မကိုက်ညီဘူးဆိုပြီးပယ်ချခဲ့တာတွေတွေ့ရပါတယ်ဒါဟာလူနည်းစုအမတ်တွေအထူးသဖြင့်မွတ်စလင်တွေကိုထိခိုက်စေပါတယ်ရွေးကောက်ပွဲကော်မရှင်ကတချို့ကိုပြန်ပြီးပြင်ပေးမယ်ဆိုပေမဲ့စနစ်ကြမှုမရှိတဲ့အတွက်အမတ်တော်တော်များများရွေးခံပိုင်ခွင့်မရခဲ့ရပါဘူ
းမြန်မာနိုင်ငံဟာ2017ခုနှစ်ကစပြီးပြုပြင်ပြောင်းလဲမှုတွေလုပ်နေတာတခါတလေမှအားနည်းတာတွေ့ရပေမဲ့နိုင်ငံတကာအသိမှတ်သူဒီမိုကရေစီစံနှုန်းတွေနဲ့အညီပြုပြင်ပြောင်းလဲမှုတွေကိုပုံမှန်ဆက်ပြီးလုပ်နေတာတွေ့ရတယ်လို့ဆိုပါတယ်ဒါပေမဲ့လူ့ခွင့်ရေးအခြေအနေကလည်းတိတိတသားတိုးတက်လာတာမတွေ့ရဘူးလို့ဆိုပါတယ
် Despite the progress recorded on various fronts in the past year however
ဒီနေ့ထဲမှာနေရာအတော်များများမှာတိုးတက်မှုတွေရှိခဲ့တယ်ဆိုပေမဲ့လူ့ခွင့်ရေးအခြေအနေကစိတ်မထူတာကိုမြင်သာပါတယ်နိုင်ငံရေးအကျဉ်းသားတော်တော်များများကိုလှုပ်ပေးတာနဲ့တစ်ချိန်တည်းမှာတက်ကြွလှုပ်ရှားသူတွေညဉ့်ညံ့သောဆန္ဒပြသူတွေကိုဖမ်းဆီးအရေးယူနေတာမျိုးဆက်လုပ်နေတာတွေ့ရပါတယ်မတ်လတုန်းကပညာရေးပြုပြင်ပြောင်းလဲမှုလို့ဆန္ဒပြတောင်းဆိုတဲ့အကြောင်းသူကြောင့်သားတွေကိုပြင်းပြင်းထန်ထန်နှိမ်ညင်းခဲ့တာကြောင့်နိုင်ငံတကာဝေဖန်မှုတွေခံခဲ့ရပါတယ်။ကျောင်းသားဆန္ဒပြသူ128ယောက်ဖမ်းဆီးခံရပြီးအခုထိဆက်ဖမ်းထားသူက35ယောက်ဆင့်နေပါသေးတယ်။ဒါအပြင်နိုင်ငံရေးအကျဉ်းသားနောက်ထပ်40လောက်လည်းမြန်မာနိုင်ငံအကျဉ်းထောင်တွေထဲမှာရှိနေကြပါ
။ပြည်တွင်းစစ်နှစ်ပေါင်း60လောက်ဖြစ်ပွားနေတာကအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကြားအောက်တိုဘာ15ရက်နေ့တနိုင်ငံလုံးတိုင်းတာနဲ့အပြစ်ရရေးလက်မှတ်ထိုးလိုက်နိုင်တာကိုတော့ထူးခြားတဲ့အောင်မြင်မှုတစ်ခုဖြစ်သတ်မှတ်ပါတယ်။ဒီငင်းငင်းလက်မှတ်ထိုးခဲ့တဲ့အဖွဲ့ရောလက်မှတ်ထိုးရမှမပါတဲ့အဖွဲ့ရအားလုံးမှာရှစ်ဆက်ပြီးအပြည့်သဘောဆောင်လုပ်ဆောင်ဖို့လည်းတိုက်တွန်းပါတယ်။လက်ရှိမှာအဖွဲ့အားလုံးပါဝင်လက်မှတ်ရေးထိုးတာမဟုတ်ပေမဲ့ယုံကြည်မှုတချို့တိဆောက်နိုင်တာနဲ့ဒီလက်မှတ်ရေးထိုးပွဲနောက်ပိုင်းနိုင်ငံရေးဆွေးနွေးမှုရဲ့စတင်မှုလုပ်မယ့်အချက်တွေပါရပြင်တိုင်းရင်းသားတွေတောင်းဆိုနေတဲ့ဒီမိုကရေစီနည်းကျဖက်ဒရယ်ပြည်ထောင်စုပုံစံနဲ့တွားဖို့အတွက်ညှိနှိုင်းမှုတွေလုပ်မယ်လို့အစိုးရဘက်ကကြေပေးတာတွေနဲ့ပတ်သက်ပြီးကောင်းတဲ့အလားအလာဖြစ်ရှုမြင်တာပါ။ဒါပေမဲ့ကချင်နဲ့ရှမ်းပြည်နယ်တွေထဲမှာလက်ရှိတိုက်ခိုက်နေမှုတွေကတော့လုံးဝရပ်ဆိုင်းပစ်ဖို့လိုတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးဗီဂျင်းနမ်ဘီယာကပြောပါတယ်။